ကချင်ပြည်နယ်ဖားကန့်မြို့နယ်မှာကြောက်စိမ့်လုပ်ွက်တစ်ခုမြေပြိုကျတာကြောင့်လူ20ထက်မနည်းပျောက်ဆုံးနေပါဗျ။မြေပြိုကျတဲ့အချိန်တုန်းကလူ50ကျော်ပါသွားခဲ့ပြီးအလောင်း30လောက်ကိုပြန်ရှာတွေ့ခဲ့ပါဗျ။မြန်မာပြည်ရဲ့ကြောက်စိမ့်ထွက်ရှိရာဖားကန့်ဒေသမှာအခုလိုမကြာခဏမြေပြိုလေးရှိပြီးပြည်သူတွေမထိခိုက်အောင်တိကျတဲ့မူဝါဒချမှတ်ဖို့လိုတယ်လို့သဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဖားကန့်သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
ဖားကန့်မြို့နယ်ကစိတ်မှုကျေးရွာအုပ်စုဖားပြင်ရွာအနီးမှာရှိတဲ့ YTT ခေါ်ရတနာတောင်နှန်းကြောက်စိမ့်လုပ်ကွက်မှာဖေဖော်ဝါရီလ28ရက်တနင်္လာနေ့ညကကဘာပြိုကျခဲ့ပါတယ်။မြေပြိုကျမှုအတွင်းလူ50ကျော်လောက်ပျောက်ဆုံးခဲ့ပြီးလောလောဆယ်အလောင်း30လောက်ကိုရှာဖွေတွေ့ခဲ့တယ်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ်။အဲ
YTT ကမနေ့ကည9:00အကျော်လောက်မှာမြေပြိုရအခုအဲ YTT ကအဲ့နေရာမှာကတော့စိတ်တုံးပုံကြီးလှုပ်လှုပ်နေတယ်အမေပြောရခမအဲ့ဒီကဝင်ခမနော်ပကူမောင်းနာရီရောအဲပြီးလို့ရှိရင်လည်းကြည်ကျက်တို့ပါလို့ပေါ့နော်အဲ့ဒါကြီးကအစအခုလုံးရောက်50အချက်ပေါ့နော်ရောက်50အချက်ဖြစ်သွားတာကိုသိရတယ်လက်ဖုန်းမရှိပါတယ်အဲ့ဒီမှာခုလောလောဆယ်ကတော့ဦးစေကျော်လောက်တော့ပေါ်ရပြီးမှမဲ့လင်ကြောင်ဒီတင်းဆိုင်ကုန်းမှာပကြိုကျပြီ
ပိုင်ရှင်ရှိတဲ့တချို့ရုပ်အလောင်းတွေကိုတော့သက်ဆိုင်ရာပိုင်ရှင်တွေကလာရောက်ယူဆောင်သွားတယ်လို့ပြောပါတယ်ဒီပြိုကျတဲ့ဖားပြင်ရွာအနီးကတခြားဒေသခံတို့ကလည်းလူ50လောက်ပျောက်ဆုံးပြီးမနေ့ပိုင်းကအလောင်း20လောက်တူဖို့ရခဲ့ကြောင်းပြောပါတယ
်။အပေါ်ကစပါဝန်ကြီးစပါနေကြက်ကြလိုက်တာ။ဒီနေ့ကတော့ဒီကုန်ကြီးကတော့50လောက်ပါသွားတယ်လို့ကြားလိုက်။မက်ကတော့20လောက်ပေါ်ထွက်လာတယ်လောက်ပါ။
ဒီပြိုကျတဲ့နေရာကရှာဖွေရေးလုပ်ငန်းမှာအပြင်ကလူတွေကိုဝန်ကွက်မပြုသလိုနာရေးကူညီမှုအကူအညီပေးသူတွေလည်းတွားခွင့်မရဘူးလို့ပြောပါတယ်။တေဆုံးပျောက်ဆုံးသူနဲ့ပြန်လည်တွေ့ရှိထားတဲ့အလောင်းစင်းရင်မေးမြန်းနိုင်ဖို့ဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးရုံးနဲ့ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်လုပ်ကွက်တွေမှာမြေစာပုံပြိုကျတာတောင်ကဘာတွေပြိုကျတာတွေဟာမကြာခဏဖြစ်လေရှိပြီးမြေပြိုကျတိုင်းမှာတေဆုံးမှုတွေအနည်းနဲ့အများဆုံးလို့ဖြစ်ခဲ့ပါတယ်။KDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကုစားကြီးကတော့တက်ဆိုင်ရာအာဏာပိုင်အဖွဲ့စီးတွေအနေနဲ့လူအသက်ကိုမထိခိုက်စေတဲ့တဘာဝပတ်ဝန်းကျင်ထင်းသေးဆိုင်ရာမူဝါဒတွေချမှတ်တင်ကြောင်းပြောပါတယ
်။ဖြစ်တဲ့အားလည်းဒီပုံမျိုးအများဆုံးဖြစ်တဲ့အခါကျတော့ဆက်ခါတလေးလေးအားလုံးယူလို့ကျွန်တော်ဖြစ်တယ်ပဲဒါကိုဒီတိုင်းနဲ့တာမျိုးချမှတ်တဲ့အထူးသဖြင့်မူဝါဒအတိုင်းတော့ကပြန်တာတော့ဒီလိုအထူးဖြင့်တဘာဝတွေကိုသိသိနဲ့ဒီရှေ့ဒီတန်းခိုင်ကြီးနဲ့ပြန်တာတော့ဟုတ်ကဲ့တော့ဆက်မှုနဲ့ဆိုင်ရတဲ့အကျိုးရှိတဲ့ policy ကိုဆက်ပြီးပြသတာပါပဲ။
2020ခုနှစ်ဇူလိုင်လဆန်းပိုင်းကလည်းဖားကန့်မြို့နယ်ဝေခါကျေးရွာအနီးကြောက်စိမ့်လုပ်ကွက်ဟောင်းမြေပြိုကျတာကြောင့်လူနေရာလောက်တိတ်ဆုံးခဲ့ပြီးမြေပြိုကျမှုဖြစ်စဉ်တွေမှာတိတ်ဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်။အခုလိုကြောက်စိမ့်လုပ်ကွက်တွေမှာမြေပြိုကျမှုတွေဟာအစိုးရကတာဝန်မဲ့ကြောက်စိမ့်တူဖော်တာတွေကိုအရေးယူဖို့ပြက်ကွက်တာကြောင့်ဖြစ်တယ်လို့နိုင်ငံတကာတရားစာတလုပ်ငန်းတွေမှာအာဂတိလိုက်စားမှုအမျက်ထုတ်မှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Global Witness အဖွဲ့ကထောက်ပြထားပါတယ်ခင်ဗျာ။